ဒီနေ့လုပ်ပေးတရားနာချမ်းမသာမှာကဒီနေ့ဒီလေသမာဓိဘိန်းနဲ့ဆက်ဆက်ပတ်သက်တဲ့အကြောင်းအရာကိုပဲနာချမ်းမသာပါလေဦးမယ်သမာဓိနဲ့ဆက်ဆက်ပတ်သက်ပြီးလို့နာချမ်းဟောချာနာချမ်းပြီးပြီလို့မိမိတို့ဖြစ်ပြမြင်ကြပြီးတဲ့ပုဂ္ဂိုလ်တွေကြတော့ကျင့်ကြံတဲ့ဘယ်ရှိဘွားအားထုတ်နေရမှာဖြစ်ပါဖြစ်ဖြစ်မြင်နေဆိုတာရင်ထဲမှာရက်ခနဲ့ရက်ခနဲ့ဖြစ်စီတတိတ်တိတ်ဖြစ်စီတစ်ဖြတ်ဖြတ်ဖြစ်စီအဲ့ဒါလို့မြင်မှဖြစ်ဖြစ်မြင်အောင်ဆိုလိုတာဖြစ်ပါအဲ့လိုဖြစ်ဖြစ်မြင်တဲ့ပုဂ္ဂိုလ်တွေကြတော့ရင်ထဲမှာတရိပ်ရိပ်တတိတ်တိတ်မြင်နေပြီးတဲ့ပုဂ္ဂိုလ်တွေကြတော့သမာဓိတည်ထောင်စရာမလိုတော့မိမိတို့မှာဝိပဿနာဉာဏ်ချက်စားရာအာယုံရှိပြီဖြစ်တဲ့အတွက်ဝိပဿနာမိမိတို့ရှုပွားအားထုတ်နေကြတဲ့အချိန်မှာဆက်လက်ပြီးတော့ရှုပွားအားထုတ်သွားကြမှာဖြစ်ပါဖြစ်ပြမှမမြင်ကြသေးတဲ့ပုဂ္ဂိုလ်နဲ့အခုမှစတင်ပြီးတော့မှတရားစခန်းဝင်ခန်းစပုဂ္ဂိုလ်ဖြစ်စီဖြစ်ဖြစ်မမြင်ကြသေးတဲ့ပုဂ္ဂိုလ်ဖြစ်စေရင်ထဲမှာတရရဲ့တတိတ်တဖြတ်ဖြတ်တလက်လက်မမြင်ကြသေးဘူးဆိုရင်တော့အခုပြောတဲ့သမာဓိတည်ထောင်မှုအပိုင်းကိုပဲစတင်ပြီးတော့မှလေ့ကျင့်ရှုပွားအားထုတ်ကြပါလေဦးမယ်တရားလောက်ပွားများအားထုတ်တဲ့အချိန်မှာအလောအမတာမနေ့စနစ်လိုတာဖြစ်ပါရှိခန်းနေစနစ်ချာမှာအထက်ဘင်းမှာပြီးပြီးပြင်ပြင်ရှုကြည့်ပွားများအားထုတ်လို့ရတာဖြစ်ပါရှိခန်းဘင်းဆိုင်ရာမလုံလောက်ရင်အထက်ဘင်းဆိုင်ရာကျတော့တက်လို့မရပါဘူးအိမ်တိုင်းမှာအောက်ထပ်ကနေအပေါ်ထပ်ကိုတက်တော့မယ်ဆိုရင်လေကတစ်ထစ်ချင်းတစ်ထစ်ချင်းတစ်ထစ်ချင်းစီနင်းတက်သွားပါမှာအောက်ထပ်ကနေအထက်ထပ်ကိုရောက်နိုင်ခွင့်ရှိတယ်တရားလောက်ပွားများအားထုတ်တဲ့အချိန်မှာလည်းပဲသမာဓိတည်ထောင်မှုအပိုင်းကစပြီးတော့မှရှုပွားအားထုတ်အောင်မှဖြစ်ပါသမာဓိတည်ထောင်လို့သမာဓိအထိတ်လျောက်ရှိလာပြီးဆိုတဲ့အချိန်ကကျမှဒိဋ္ဌိနဲ့ပညာကိုဖယ်ခွာပြီးတော့မှပရမခန္ဓာကိုတွေ့အောင်ရှာကြမှဖြစ်ပါဒိဋ္ဌိနဲ့ပညာကိုဖယ်ခွာပြီးတော့မှပရမခန္ဓာလို့ဆိုရတဲ့ယုံနာနှစ်ခုတစ်ခုခုကိုပြီးပြီးပြင်ပြင်တွေ့အောင်ရှာပါမယ်တွေ့ရှိလာပြီဆိုတဲ့အချင်းကခြံမှာအဲ့ဒီပရမထအာယုံကိုလက္ခဏာတင်ပြီးတော့ရှုတည်ပွားများအားထုတ်ရတာဖြစ်ပါလက္ခဏာတင်တဲ့နေရာမှာသဘောဝလက္ခဏာသာမဉ္ဇလက္ခဏာလို့တလုံးနှမျိုးရှိသဘောဝလက္ခဏာကိုရှုကြည့်နေတဲ့ဆွမ်းအားရှိပြီဆိုမှသာမဉ္ဇလက္ခဏာရှုပွားအားထုတ်ရတာဖြစ်ပါအဲ့တော့သာမဉ္ဇလက္ခဏာမှာ၃မျိုးရှိပါနေစာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုပြီးတော့လက္ခဏာ၃မျိုးရှိတဲ့အထက်မှာအနေစာလက္ခဏာဖြစ်ပြရှုတယ်ဆိုတာအနေစာလက္ခဏာကိုရှုပွားအားထုတ်ခြင်းပဲဖြစ်ပါအလေးချင်းများမှဒုက္ခဆိုပြီးတော့မှရှုပွားအားထုတ်ရတာဖြစ်ပါဒုက္ခကိုအလေးချင်းများမှအနတ္တဆိုတာကတော့ကိုယ်ကရှာပြီးလောက်ရတာမဟုတ်ပါပင်ကိုယ်ကနေအနေစာဒုက္ခဆိုတဲ့လက္ခဏာကိုရှုပွားရင်းနဲ့ဉာဏ်တဲ့ကထင်လာတဲ့အရာကိုအနတ္တလက္ခဏာလို့တလို့ဆိုလိုတာဖြစ်ပါအဲ့ဒီလက္ခဏာရေးသုံးပါးတွေကိုထင်မြင်ပြီးဆိုတဲ့အချိန်ကကြမ်းမှာသစ္စာတင်ရတာဖြစ်ပါသစ္စာထဲမှာသစ္စာ၄ပါးရှိတယ်ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာလို့ဆိုရတယ်သစ္စာ၄ပါးရှိတဲ့အထက်မှာဒုက္ခသစ္စာကိုပိမ့်ပိမ့်မိမိရှုကြည့်ရတာဖြစ်ပါဒုက္ခသစ္စာကိုအနက်လေးချက်တင်ပြီးတော့မှရှုကြည့်နိုင်တဲ့စွမ်းအားရှိပြီဆိုတဲ့အချိန်ကကြာမှာအဲ့ဒီဒုက္ခလို့ဆိုရတယ်ဖြစ်ချင်းပြချင်းရဲ့ဒုက္ခသဘောရဲ့သဘောတိချုပ်ဆုံးသွားတဲ့အချိန်ကကြာမှာချုပ်ဆုံးသွားတဲ့အထိရှုကြည့်အားထုတ်ရတာဖြစ်ပါအဲ့ဒီအချိန်ကြာမှာမိမိတို့ကြီးမားရာပန်းတဲ့ကိုရောက်ပါလိမ့်မယ်အဲ့ဒီကိုရောက်ရှိဖို့ရေးအတွက်အခုရှိဦးစွာသမာဓိကိုတည်ထောင်ဖို့လိုအပ်တာဖြစ်ပါတယ်။သမာဓိကိုတည်ထောင်တဲ့အချိန်မှာအလောအမတာမအရေးကြီးပါတယ်။သမာဓိမရှိဘဲနဲ့ဉာဏ်ဖြစ်ခွင့်မရှိဘူးဆိုတာတော့ဆွဲဆွဲမြဲမြဲနားလည်ထားပါမယ်။ သမာဓိရှိဖို့မလိုဘူးလို့ပြောတာအပြည့်ဆုံးမိသားကိုဆိုလိုတာဖြစ်ပါတယ်။လုံးဝမရှိသေးတဲ့ပုဂ္ဂိုလ်ကိုဆိုလိုတာမဟုတ်ပါဘူး။သမာဓိရှိတဲ့အတိတ်အတိရှိပြီးသားပုဂ္ဂိုလ်သမာဓိကိုအလေးပေးပြီးမကျင့်တော့နဲ့ဝိပဿနာဉာဏ်တက်လို့ဒီလိုဆိုလိုတာဖြစ်ပါ။အဲ့တော့ဝိပဿနာဉာဏ်ဖြစ်ဖို့အရေးဒီသမာဓိဟာအလွန်အမှန်လိုအပ်ပါ။အဆောက်အဦတစ်ခုဆောက်တော့မယ်ဆိုရင်အောက်ကနေဖြူရှင်ဟာအလွန်အမှန်မှအရေးကြီးတယ်။အခြေခံအောင်မြင်လို့ဆိုရတယ်ဖော်ဒေးရှင်းကနေခိုင်ခိုင်မာမာရှိမှအဲ့ဒီဖော်ဒေးရှင်းပုံမှာတည်ဆောက်မဲ့အဆောက်အဦပုံစံနေအဆင့်အဆင့်ဆောက်တဲ့သွားမဲ့အနေအထားတွေဟာဆောက်ဦးရဲ့အခြေခံစိတ်ပိုင်းရှိတဲ့ဖော်ဒေးရှင်းဆိုတဲ့အောင်မြင်ဟာခိုင်မာဖို့လိုတာဖြစ်တယ်လို့ဝိပဿနာလောက်ပွားများအားထုတ်ပြီးတော့မဉ္ဇဉ်ဖူဉ္ဇဉ်ကိုဆက်ရောက်မျက်မှောက်ပြုချင်ကြသူတိုင်းဟာလည်းပဲခြေခံလို့ဆိုရတယ်ဒီသမာဓိပိုင်းဆိုင်ရာလုံလောက်အောင်လေ့ကျင့်ပွားများအားထုတ်ရတာဖြစ်ပါတယ်သမာဓိမပါရင်ဉာဏ်မဖြစ်နိုင်ပါဘူးဒါကြောင့်သမာဓိကိုလုံလောက်တဲ့အတိုင်းအတာအထိရှုပွားအားထုတ်ရတာဖြစ်ပါသမာဓိကိုလုံလောက်အောင်ရှုပွားအားထုတ်ရမယ်ဆိုတဲ့နေရာမှာသမာဓိတည်ထောင်ဖို့ဘုရားဖရာရှင်ကနေပြီးတော့မှကမ္မထာ40စလုံးပြထားတာရှိပါကမ္မဋ္ဌာန်းကိုနိဗ္ဗာန်များစွာနဲ့ဗုဒ္ဓဘုရားရှင်ကနေပြီးတော့မှအမျိုးမျိုးပြသထားတာရှိပါတယ်။အဲ့ဒီကမ္မဋ္ဌာန်း40ထဲမှာအဲ့ဒီမှာကမ္မဋ္ဌာန်း40ထဲမှာအောက်တုမာတကဝိနည်းလကဝိပုပ္ပါကဝိစိတ်တကအလို့စရှိတဲ့အတုပကမ္မဋ္ဌာန်းက10ပါးဗုဒ္ဓနုဒ္ဓရီဓမ္မနုဒ္ဓရီသံဃာနုဒ္ဓရီသီလနုဒ္ဓရီစာဃာနုဒ္ဓရီဆိုတဲ့အနုဒ္ဓရီက10ပါးနောက်ပြီးတော့ကသိန်းဆိုတဲ့ကသိန်းက10ပါးပထဝီကသိန်းအာဘောကသိန်းဝါယောကသိန်းဝဏခံအစရှိတဲ့အချင်းအဲ့ဒီကသိန်းက10ပါးနောက်ပြီးတော့မှမေတ္တာကရုဏာမုဒိတာဥပက္ခတရားက4ပါးပြမဝိဟာရတရား4ပါးနဲ့အဲ့ဒီမှနောက်သုတ္တဝဝထံဆိုတဲ့သုတ္တဝဝထံတရား4ပါးကိုပြထားတာရှိပါဘုရားရဲ့အဘိဓမ္မာဒေသနာတော်မှာဒါကိုအတိအလင်းဖွင့်ပြထားပြီးဖြစ်ပါအဲ့လိုအတိအလင်းဖွင့်ပြထားတဲ့အထက်မှာကမ္မထ40ရှိတယ်40စလုံးပွားအောင်မှာဖို့ပေါ့40တဲ့ကနေမိမိနှစ်သက်ရာပေါင်းပေါင်းကိုပဲရွေးချယ်ပြီးတော့ရှုပ်ပွားအားထုတ်ရတာဖြစ်ပါအဲ့ဒီကမ္မထ40ထဲမှာဘုရားဖရာရှင်ကိုတော်တင်ကနေပြီးတော့ဥရဝေလတော်မှာကိုယ်တော်တင်ချင့်တော်မူလားတဲ့ဤကတော့ရှုပွားအားထုတ်တဲ့ဤကတော့ဘာနည်းလဲအာနာဝနတ္တိကမ္မထံပဲဖြစ်ပါလေအာနာဝနတ္တိကမ္မထံဆိုတာကကာယကတ္တသတိထဲမှာအပေါင်းအဝင်ပဲဖြစ်ပါတယ်ယုတ်တရားကိုရှုပွားတဲ့အတွက်ကြောင့်ကာယကတ္တသတိဆိုတဲ့အဲ့ဒီထဲမှာထည့်သွင်းထားတာဖြစ်ပါအဲ့တော့ပုဂ္ဂိုလ်တဦးတယောက်မှာပုဂ္ဂိုလ်ဒီဥဒိယကနေပြီးတော့မဉ္ဇဉ်ဖူဉ္ဇဉ်ဆက်ရောက်မျက်မှောက်ပြုချင်တယ်ဆိုရင်ကာယကတ္တသတိကိုအစဉ်အမြဲလေ့ကျင့်ပွားများရမယ်ဆိုတဲ့အကြောင်းဗုဒ္ဓဘုရားရှင်ကိုရောမြတ်ကအတင်ပုဂ္ဂိုလ်တဦးတယောက်ဒီကာယကတ္တသတိကိုအစဉ်အမြဲလေ့ကျင့်ပွားများခြင်းမှာမရှိဘူးဆိုရင်ထိုပုဂ္ဂိုလ်ဟာမဉ္ဇဉ်ဖူဉ္ဇဉ်ဆက်ရောက်မဉ္ဇဉ်ဖူဉ္ဇဉ်မှာဆိုက်သုံးတယ်ရက်ခွင့်မရှိဘူးလို့ဆိုလိုတာဖြစ်ပါရှင်ပုဂ္ဂိုလ်တဦးတယောက်ကနေပြီးတော့ကာယကတ္တသတိကိုရှုပွားအားထုတ်မယ်ဆိုရင်ထိုပုဂ္ဂိုလ်ဟာနိဗ္ဗာန်ကိုမျက်မှောက်ပြုနေတယ်လို့ဘုရားဘုရားရှင်အနေနဲ့ကာယကတ္တသတိကိုအလေးပေးပြီးတော့မိန့်ဆိုတော်မူထားတာရှိပါတယ်အဲ့လိုမိန့်ဆိုတော်မူထားတာရှိတဲ့အတွက်ကြောင့်ထိုကာယကတ္တသတိထဲမှာလည်းပဲရှုပွားစရာအများကြီးရှိပါတယ်အဲ့ဒီအများကြီးထဲကနေပြီးတော့မှဒီအာနာပါနသတိဆိုတာကာယကတ္တသတိထဲကနေအပအဝင်ဖြစ်ပါအာနာပါနသတိမှာဗုဒ္ဓကိုတော်တင်ကနေပြီးတော့မှဥရဝေလတော်မှာကိုယ်တိုင်အာနာပါနနဲ့ရှုပွားအားထုတ်လာခဲ့တာဖြစ်ပါယနေ့မြန်မာနိုင်ငံလက်ရှိမြန်မာနိုင်ငံမှာလည်းပဲစတင်ပြီးတော့ကမ္မထာနေရှုပွားအားထုတ်စအချိန်ကာလမှာသမာဓိကိုတည်ထောင်တဲ့အနေအထားမှာအာနာပါနဆိုတဲ့ဝင်လေထွက်လေနဲ့ပဲရှုပွားအားထုတ်ရတာဖြစ်ပါအာနာပါနဆိုတဲ့ဝင်လေထွက်ကိုရှုပွားအားထုတ်တဲ့နေရာမှာရှုပွားအားထုတ်စရာဟာအာနာပါနဖြစ်ပါအဲ့ဒီအာနာပါနမှာတတိတင်ရမှာဖြစ်ပါတယ်တတိဒီတတိပဋ္ဌာန်းလို့ဆိုတဲ့ဒ ီနေရာမှာတတိနဲ့ပတ်သက်တဲ့အပိုင်းမှာတတိဝိရိယလို့ဆိုရတဲ့အပိုင်းမှာတတိကိုအစဉ်အမြဲအဲ့ဒီအာနာပါနဆိုတဲ့ဝင်လေထွက်လေရဲ့အပေါ်မှာအစဉ်တစ်ပြည့်စိုက်ကြရမယ်အောင်လေ့ကျင့်ရှိဖို့ပွားများအားထုတ်အောင်မှာဖြစ်ပါတယ်ထို့သဖြင့်တော့တတိကပ်ဖို့အရေးကြီးပါတယ်တတိကပ်ဖို့ဆိုတာကဝိရိယရှိမှတတိမြဲတာဖြစ်တယ်ဒါကြောင့်စတင်ပြီးတော့ရှုပွားအားထုတ်ချက်တဲ့ပုဂ္ဂိုလ်တွေကိုတတိမြဲဖို့ဆိုပြီးတော့လေဒီရှာတော်ဘုရားကြီးကနားလဲရလွယ်ကူစေဖို့မတ်လဲရလွယ်ကူစေဖို့ဆိုပြီးတော့မှသမာဓိတည်ထောင်တဲ့အပိမ့်မှာဘလို့ပြထားသလဲရဆိုတဲ့အခါတတိမြဲရပထမတုမှာရှေတူသည်လုံးစုံလင်းရတတ်နိုင်တာစမှငိမ့်လိပြီဆိုပြီးတော့မှအာနာပါနတတိကမ္မထံကိုရှုဝါအထုတ်လို့လွယ်ကူကူမသားရလွယ်ကူစေဖို့ဒီလိုလင်္ကာစာပိတ်လေးနဲ့ဖွဲ့စီတည်ကုန်းထားတာဖြစ်ပါအာနာပါနသတိပေါ်မှာရှေးဥစွာလေ့ကျင့်ရမှာသတိမြဲဖို့အရင်ဆုံးရှေးဥစွာလေ့ကျင့်ရမယ်လို့ဆိုလိုတာဖြစ်ပါအဲ့တော့သတိမြဲမှာတုမှာရှေတုံသည့်တုမှာကြတော့ဒုတိယနေ့ကြတော့အဲ့ဒီမှာဝင်သွားတယ်လေဝင်သွားတယ်ရှေးရှေးမှန်းသည့်တူတူမှန်းသည့်အဲ့ဒါလို့အဆင်အဆင်ပြသွားတာဖြစ်ပါစမှာအဲ့ဒီမှာတုမှာရှေတုံသည့်လုံးစုံလင်းရတတ်နိုင်တာဆိုပြီးတော့မှဒီမှာလက်တီရှာတော်ဘုရားကြီးကဗုဒ္ဓဘုရားရှင်ဟောအပ်တဲ့ဓမ္မဒေသနာတဲ့ကနေထုံနှုတ်ပြီးတော့မှတ်သားရလွယ်ကူစေဖို့လင်္ကာစာပိတ်လေးနဲ့တူတူချင်းချင်းလူရင်းထိထိမိမိလေးတီကုံးရေးဖွဲ့ထားတာကဘာလဲလုံးစုံလင်းရတတ်နိုင်တာလုံးစုံဆိုတာဝင်သွားတဲ့လေအစကိုလည်းသိရမယ်အလယ်ကိုလည်းသိရမယ်အဆုံးကိုလည်းသိရမယ်လို့ဒါလို့ဆိုလိုတာဖြစ်ပါအရှင်းအရှင်းဆာမန်ငိမ့်လေပြီးအဲ့ဒီမှာရှူရင်းပွားရင်အားထုတ်ရင်းကနေပြီးတော့ဝင်လေထွက်လေဟာရှူဝါအားထုတ်လို့နှူးညံ့တိမ်မွေးချက်မကတိမ်မွေးနှူးညံ့လာတဲ့အနေထိနေထားထိကြအောင်ရှူပွားရမယ်လို့ဆိုလိုတာဖြစ်ပါတယ်ဒီတော့အဲ့ဒီမှာအာနာပါနရှူပွားတဲ့နည်းကို၄နည်းပြတာအဲ့ဒီ၄နည်းကိုဗုဒ္ဓရဲ့စာပေနဲ့နည်းတစ်မျိုးနဲ့တင်ပြရမယ်ဆိုရင်ပထမရှေးဥစွာအဲ့ဒီတတိမြင်းဖို့အတွက်ဘာလို့ရတာလဲဆိုကနန်းရှင်နံပါတ်နဲ့ရေတွက်ပြီးတော့မှသားတာဖြစ်ပါစတင်ပြီးတော့ရှုဝန်းအားထုတ်တဲ့ပုဂ္ဂိုလ်တွေမှာကနန်းရှင်နံပါတ်နဲ့ဘာလို့တက်ပြီးမှရသလဲအဲ့ဒီအနေထားကိုစဉ်းစားကြည့်လိုက်တဲ့အချိန်မှာအမတ်ကိုအလေးပြုပြီးတော့မှရှုဝန်းအားထုတ်ရတဲ့အချိန်အနေမှာတတိမြင်းဖို့ကိုအဓိကလေးပေးတာဖြစ်ပါသတိမြဲကိုသတိမြဲဖို့အလေးပေးရတာဖြစ်တဲ့အတွက်ကြောင့်သတိမြဲရပထမသတိမြဲဖို့ဆိုတာကသင်္ချာကဏ္ဍနီးလို့ဆိုလိုတာဖြစ်ပါတယ်ကဏ္ဍရှင်နံပါတ်နဲ့ရေတွက်ရတာရေတွက်ပြီးတော့မှသားရတာဖြစ်ပါတယ်ကဏ္ဍရှင်နံပါတ်နဲ့ဘယ်လိုမှသားရတာလဲဆိုဝင်လေထွက်လေကိုဝင်သွားတယ်လေတစ်ခါဝင်နေလေနဲ့ထွက်တယ်လေနှစ်ခုရှိတဲ့အထက်မှာဝင်နေလေတစ်ခုဖြစ်စေထွက်တယ်လေတစ်ခုဖြစ်စေထင်ရှားရရတခုခုကိုရွေးချယ်ပြီးတော့မှဝင်သွားတဲ့လေဝင်သွားတဲ့အချိန်မှာဝင်သွားမှပြည့်အောင်တတိကတိလိုက်ပြီးတော့မှတိလိုက်ပြီဆိုတဲ့အချိန်ကကြတော့နောက်ကနေဒေဘလို့မှအဲ့ဒီကနေပြီးတော့မှနောက်ထပ်တစ်ခါဝင်နေနောက်ထပ်တစ်ခါဝင်3နောက်ထပ်တစ်ခါဝင်4နောက်ထပ်တစ်ခါဝင်5 5ရောက်သွားတဲ့အချိန်ကကြတော့တိကနေအစဉ်အတိုင်းရေတွက်မှသားရတာဖြစ်ပါတိကနေစတင်ပြီးတော့ရေတွက်မှသားရတယ်တိကနေနောက်တစ်ခါဝင်နေ3 4 5 6ဆိုပြီးတော့ဒီလိုရေတွက်မှသားရတာဖြစ်ပါ6ရောက်သွားတဲ့အချိန်မှာတိကနေအစဉ်အတိုင်းရေတွက်ခွန်အထိမှသားရမှာဖြစ်ပါတယ်ရေတွက်မှသားခွန်ရောက်သွားတဲ့အချိန်မှာတိကနေပြန်ပြီးအစဉ်အတိုင်းရေတွက်9ဆိုပြီးဟို8ဆိုပြီးမှသားရမှာဖြစ်ပါရှေ့ရောက်သွားတဲ့အချိန်မှာတိတ်ကနေအစဉ်အတိုင်းရေအတွက်ကိုယ်အထိမှတ်အောင်မှာဖြစ်ပါကိုယ်ရောက်သွားတဲ့အချိန်မှာတိတ်ကနေစတင်ပြီးတော့မှရေအတွက်30အထိမှတ်သားရတာဖြစ်ပါ30ကျော်ပြီးမရေရပါဘူးအဲ့ဒီမှာ30နဲ့အောက်5ရက်အထက်ဒီကြားထဲကနေရှုပွားရတာဖြစ်ပါအဲ့လိုရှုပွားခြင်းအပြင်စိတ်တွေဟာပြန့်လွင့်ပြီးလွမ်းနေတဲ့ကိလေသာနိဝရဏတရားတွေကိုဟန်တာပိတ်ဆို့စီပါအတွေးတွေနဲ့စီတယ်လို့ဆိုလိုတာဖြစ်ပါတွေးတွေတဖြည်းဖြည်းနဲ့ဒီသင်္ချာကနန်းစင်နံပါတ်ကိုရေတွေးရင်မှတ်သားရင်ရေတွေးရင်မှတ်သားရင်ကနေပြီးတော့မှတဖြည်းဖြည်းအတွေးကိုနဲ့စီပါ ဒီနေ့ကစတင်ပြီးတော့မှပွားများအားထုတ်တဲ့ပုဂ္ဂိုလ်မှအထီရောက်ဆုံးသောနေ့ဖြစ်ပါတယ်။ကိုယ်တိုင်လက်တွေ့ကြကြရှုပွားအားထုတ်တဲ့အတွေ့များနေပြီဆိုရင်အတွေ့များတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီသင်္ချာကနန်းစင်နဲ့ရည်တွေ့ပြီးတော့မှအားရတာဖြစ်ပါ။အဲ့ဒီနေ့ကိုကျွမ်းကျင်ပြီဆိုတဲ့အချိန်ကကြမှာဝင်တဲ့လေရောထွက်တဲ့လေပါနှစ်ခုစလုံးရှုပွားအားထုတ်ရတာဖြစ်ပါ။ဝင်တဲ့လေထွက်တဲ့လေကိုရှုပွားအားထုတ်တဲ့အချိန်မှာတခါတရံကစိတ်တန့်လွင့်ပြေးလွှမ်းမှုများလာရင်အဲ့ဒီသင်္ချာနည်းလို့ဆိုရတယ်။ကနနာနည်းကိုပဲအဲ့ဒီမှာရည်တွေ့ရတာဖြစ်ပါ။အဲ့ဒီရည်တွေ့မှသာပြီးတော့မှစိတ်အနည်းငယ်ငြိမ်းလာပြီဆိုတဲ့အချိန်ကကြတော့ဝင်နေလေထွက်တဲ့လေကိုရှုပွားရတာဖြစ်။ဝင်နေလေထွက်တဲ့လေကိုရှုပွားတဲ့အချိန်မှာဝင်လေထွက်လေတို့ရဲ့နာတိပြန်မှာထိခက်ပုတ်တိုက်သွားတယ်ထိသွားတဲ့သဘောကိုသိအောင်ရှုပွားအားထုတ်တာဖြစ်ပါထွက်တဲ့လေကလည်းပဲအဲ့ဒီမှာထွက်သွားတဲ့အချိန်မှထွက်သွားတဲ့အချိန်မှထိသွားတဲ့အနေထားလေးတွေကိုကဲခတ်ပြီးတော့မှရှုပွားအားထုတ်တာဖြစ်ပါအဲ့ဒီဝင်လေထိထွက်လေထိဆိုပြီးတော့မှဒါလို့ရှုပွားအားထုတ်တာဖြစ်ပါတယ်ဒါကတော့ဗုဒ္ဓစာပေမှာဖုဒနာနေလို့ဒါလို့အသုံးပြုတာဖြစ်ပါတယ်အဲ့တော့ကနနနီးကနေပြီးတော့ရှုလို့ကျွမ်းကျင်လာပြီဆိုတဲ့အချိန်ကကြတော့ဖုဒနာနီးကိုအသုံးပြုရတာဖြစ်ပါအဲ့ဒီဖုဒနာနီးကိုဝင်လေထိထွက်လေထိဝင်လေထိထွက်လေထိလို့ဒီလိုရှုဝါအားထုတ်ရင်ရှုဝါအားထုတ်ရင်ကနေပြီးတော့မှလွယ်ကူလာရင်ဒီရှုကကကတိကတကတိကတရှုရင်ရှုရင်နဲ့လွယ်လာတဲ့အချိန်ကကြတော့အလုံးလွယ်လာတဲ့အချိန်တက်တက်သားလေးဖြစ်တာဖြစ်တဲ့အတွက်ကြောင့်ဘာဖြစ်တတ်တလဲဆိုတဲ့အခါစိတ်ရည်ပြန်ပြန်မှုကြီးလွားမှုဟာဖြစ်လာတတ်ပါတယ်။အဲ့ဒီနေရာမှာအဲ့ဒီမှာဝိရိယလေးနည်းနည်းထည့်ဖို့တလုံးလေးတိုးပြီးတော့မှရှုပွားစေတာဖြစ်ပါ။အဲ့တော့ဝင်လေထွက်လေရိုးရိုးရှုတာနဲ့ဝင်လေထုထွက်လေထိရှုတာနဲ့မတူပါဘူး။ဝင်လေထွက်လေရိုးရိုးရှုတဲ့အချိန်မှာအဲ့ဒီအချိန်မှာလွယ်လွယ်ကူကူလို့ထင်ရပေမဲ့ဝင်လေထိထွက်လေထိလို့ရှုကြည့်တဲ့အချိန်မှာအခက်အခဲအနှဲငယ်တွေ့တာဖြစ်ပါ။ခက်ခဲနေနေတွေ့တယ်ဓလုံးလေးတိုးလိုက်ုံနဲ့လောက်ရတာတော်တော်လေးကိုရှုပ်ထွေးသွားတခါတည်းဝင်လေးလို့စိတ်တဲကနေမှသားလိုက်ုံနဲ့ဟောဒီမှာထိမထည့်သေးရသေးပဲနဲ့ပြတ်သွားတာတွေ့ရပါတယ်ထွက်လေးဆိုပြီးတော့မှအဲ့ဒီမှာထွက်လေးထိဆိုထိမရောက်ခင်မှာပဲဝင်လေးရဲ့အစဖြစ်သွားပြီဖြစ်ပါအဲ့ဒီအချိန်မှာလုံးနဲ့ဆန်ခါပြီးတော့မနှိမ့်တနေရှုကြည့်ရတာဖြစ်ပါအဲ့တော့ခက်ရှုမှခတ်တက်ဖြစ်ပါလေလွယ်လွယ်ကူကူလေးတစ်ခါလဲတာနှစ်ခါလဲတာသုံးခါလဲတာဆိုအလေးအချင်းလွယ်ကူသွားတဲ့အချိန်မှာစိတ်တွေကနေပြီးတော့မှလွယ်ကူနေတဲ့အတွက်ကြောင့်ဟိုတွေးတီးပြတ်နေတာဖြစ်ပါဒါကြောင့်အဲ့ဒီအချိန်မှာဘာလို့ရတာလဲဆိုဖုဒနာနီးကိုအသုံးချပြီးတဲ့နောက်မှာအနုပန္ဒနာနီးဆိုတာအသုံးချရတာဖြစ်ပါအနုပန္ဒနာနီးဆိုတာစိတ်ကိုပေါင်းဖွဲ့ထားတဲ့နီးစောစောနာတုန်းကပြောတဲ့ဝင်လေရဲ့အစဝင်လေရဲ့အလဲဝင်လေရဲ့အဆုပ်အဲ့ဒီထိကြကိုရှုကြည့်ရတာဖြစ်ပါဝင်လေရဲ့အစအလဲအဆုပ်သုံးခုစလုံးကိုတိတိနေအောင်ရှုကြည့်ရတာဖြစ်ပါပြောတာကတော့လွယ်လွယ်လေးပါပဲဖြစ်ဖြစ်ရှုတယ်လို့ဆိုကြပေမဲ့တချို့ကသမာဓိဒီအထိမရှုကြည့်နိုင်ဘူးဆိုရင်တော့အစအလဲအဆုပ်သုံးခုစလုံးမရှုကြည့်နိုင်ရင်တော့အဲ့ဒီပုဂ္ဂိုလ်ဟာဖြစ်ဖြစ်ရှုတဲ့ဝိပဿနာကူးရတဲ့အချိန်ကကျတော့များစွာအခက်အခဲတွေ့ပါများစွာခက်ခဲတွေ့တယ်ဆိုစူးစူးစိတ်စိတ်မရှုနိုင်ပါဘူးစူးစူးစိတ်စိတ်မရှုနိုင်ရင်စွမ်းအားမဖြစ်လာစွမ်းအားမဖြစ်လာရင်ဆယ်ရက်တာကုန်သွားတယ်ဖြစ်ဖြစ်ဆိုတာဘာမှလည်းမသိသွားပါဘူးအဲ့တော့အဲ့ဒီလိုဒီအဆင့်ကိုမရှုနိုင်ဘူးဆိုရင်တော့ဝိပဿနာကူရတာအလောက်အမတန်မှအခက်ခဲရှိတာဖြစ်ပါဒါကြောင့်အဲ့ဒီမှာဝိပဿနာကိုပွားများအားထုတ်ချမဲ့ပုဂ္ဂိုလ်တွေဒီမှာတတ္တိယနေ့ဆိုတဲ့အနုပန္ဒနာနေ့ပေါင်းဖွဲ့ပြီးတော့စိတ်ကိုစိတ်ကိုနေအောင်ထိမ့်သိမ့်ပြီးတော့မှရှုပွားအားထုတ်ရတယ်ဝင်လေရဲ့အစအိုးလည်းသိရမယ်အလဲအိုးလည်းသိရမယ်အဆုံးကိုလည်းသိရပါဖက်လေရဲ့အစအိုးလည်းသိရပါမယ်အလဲအိုးလည်းသိရပါမယ်အဆုံးကိုလည်းသိရပါတီးပြီးသွားတဲ့အချိန်ကကျတော့နောက်ကနေဝင်လေလေဝင်သွားမှသိအစအလဲအဆုံးသုံးခုစလုံးသိထွက်သွားတဲ့လေထွက်သွားတဲ့အချိန်မှအစအလဲအဆုံးသုံးခုစလုံးသိပြောတာကလွယ်လွယ်လေးပါဒါပေမဲ့အားလုံးကမသိသိနိုင်ဖို့အတော့ခက်ခဲတာဖြစ်ပါအဲ့ဒါလို့ရှုကြည့်လိုက်တိုင်းနဲ့အချိန်ကကြတော့အဲ့ဒီမှာနောက်ကနေပြီးတော့မှဒီကနေပြီးတော့ရှုကြည့်လို့ဘွားမြလို့အားထုတ်လို့ရပြီဆိုတဲ့အခါကြတော့ဒီကနေ စလေအဆုံးသုံးခုစလုံးရှုကြည့်ဘွားများအားထုတ်လို့ရပြီဆိုတဲ့အနေထားရောက်တဲ့အခါကျတော့ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကနေပြီးတော့မှနူးညံ့သိမ်ဝေးလာတာဖြစ်ပါအဲ့ဒီနူးညံ့သိမ်ဝေးလာတဲ့ဒီဝင်တဲ့လေထွက်တဲ့လေရဲ့သဘောတဘောဝလေးဟာရှုရင်းရှုရင်းနဲ့အခြားကမ္မထာနဲ့မတူပါဘူးအာနာပါနကမ္မထာဟာရှုရင်းရှုရင်းနဲ့ထင်ရှားလာတာမဟုတ်ပါဘူးရှုရင်းရှုရင်းနဲ့နူးညံ့သွားတဲ့သိမ်ဝေးသွားဝင်တဲ့လေထွက်တဲ့လေရှိမှရှိပါလေလားလို့ထင်းရတော့ပဲအထိနှုံညံ့သိမ်မွေးသွားတာတွေ့ရပါအဲ့ဒီအချိန်မှာအရှုရအမတန်မှခက်ခဲနေတတ်ပါလေအဲ့တော့အရှုရနော်အမတန်မှခက်ခဲနေတတ်တာဖြစ်တဲ့အတွက်ကြောင့်အဲ့ဒီနေရာမှာနှလုံးသွင်းမှုလေးတော့လိုက်ပေးရမှာဖြစ်ပါအဲ့ဒီအချိန်မှာတင်းတင်းချာချာလေးဖြစ်ပေါ်စီဖို့ဝင်လေထိပြဲထွက်လေထိပြဲလို့နောက်ကနေပြီးတော့နှလုံးသွင်းမှုလေးလိုက်ပေးရမှာဖြစ်ပါအဲ့ဒါလုံးနှလုံးသွင်းမှုလေးလိုက်ပေးလိုက်တဲ့အချိန်ကချက်တော့တတိကတ္တရှုကြည့်ရတာဖြစ်ပါအခုရှုကြည့်လို့ကိုယ်မှနိုင်ပြီလားကိုယ့်ကိုရှိရှိလို့ရပါဒါမနိုင်သေးရင်ဖြစ်ပြနဲ့ဖြစ်ပြကပေါ်ထင်နိုင်စရာအကြောင်းရှိသေးပါဖြစ်ပြမှမပြောမပေါ်ထင်သေးပဲနဲ့စိတ်ထဲကနေအဆူနဲ့ဖြစ်ပြလို့လုပ်နေရင်အချိန်ကုန်တဲ့ဘုရားကုံမုံပုံသမ္မတာဆိုသလိုအချိန်ကုန်ပြီးတော့လူပန်းပြီးတော့ဘာအရေးအချင်းမှမဖြစ်လာပဲရှိတတ်ပါလေအကြောင်းဒီသမာဓိကိုရှိဥစွာအဲ့ဒါလိုပြီးပြီးပြင်းပြင်းရှင်းရှင်းလင်းလင်းရှိအောင်ရှုဝါအားထုတ်ရပါသေးတယ်။အဲ့လိုရှုဝါအားထုတ်ရင်ရှုဝါအားထုတ်ရင်လည်းအလေးအချင်များလာတဲ့အချိန်ကကြတော့ဘာတွေဖြစ်လာတတ်တယ်လဲဆိုတဲ့အခါဒီဝင်လေထွက်လေကနေပြီးတော့မှနှူးညံ့ခြင်းမကနှူးညံ့လာတယ်၊တိမ်မွေးလာတယ်။နှူးညံ့တိမ်မွေးတဲ့အချိန်ကကြတော့အဲ့ဒီမှာခန္ဓာကိုယ်ကနေပြီးတော့မှအဲ့ဒီမှာဝင်သွားတဲ့လေကနေပြီးတော့အမုံကလလေးလည်းပဲတွေ့ရတတ်ပါထွက်သွားတဲ့လေကိုလည်းပဲအမုံကလလေးတွေ့ရတတ်ပါအဲ့ဒီအမုံကလလေးဟာတချို့ကြတော့အဲ့ဒီမှာနာသီးဖြားကနေပြီးတော့လေကမှုထုတ်လိုက်တဲ့ဆိုရင်မုံမုံမောမောတီးတီးဖွဲ့ဖွဲ့ကလမုံလေးတွေကိုတွေ့ရတာဖြစ်ပါတွင်းထဲမှာရှူသွင်းလိုက်တဲ့အချိန်ကကြမှလည်းပဲအတွင်းထဲအစ္ဆတဘိန်းဆိုင်ရာမှာအမုံကလလေးတွေတွေ့ရတာဖြစ်ပါအဲ့ဒီအမုံကလကိုချီပြုတ်ပြီးတော့မျက်စိရှိမှဘာရင်းမြင်လာတတ်တယ်လေဖြုတ်ကောင်းလေးများဝဲနေသလိုလိုလာအင်းလေးများဖွင့်လင်းသလိုလိုပြတာပုံလေးများလွင့်နေသလိုလိုနှိမ်မုံနှိမ်မွားလေးချနေသလိုလိုစိတ်ထဲမှာထင်လာရတတ်ပါထင်လာတဲ့အချိန်ကကြတော့အဲ့ဒီမှာတချို့တချို့ပုံကိုယ်တွေကြတော့လည်းပဲတချို့တချို့တွေပုံကိုယ်တွေကြတော့လည်းပဲအဲ့ဒီမှာဘာလဲဆိုနေအိမ်ဖွဲ့သလိုလိုလာအိမ်ဖွဲ့သလိုလိုဒီလိုအမြင်တွေ့ရတာကတော့အများဆုံးမြင်တွေ့တတ်တာဖြစ်ပါအဲ့လိုမြင်တွေ့လာတဲ့အချိန်ကကြတော့အဲ့ဒါဟာနမိတ်ထင်တယ်လို့ပြောတာဖြစ်ပါဘာနမိတ်လဲဆိုတာနမိတ်မှာအဲ့ဒီမှာပရိကမနမိတ်ဩက္ကဟနမိတ်ပရိဘာကနမိတ်လို့ဒီလိုသုံးမျိုးရှိတဲ့အထက်မှာဩက္ကဟနမိတ်ပဲဖြစ်ပါတယ်သမာဓိအနေနဲ့ပြောရမယ်ဆိုလို့ရှိရင်သမာဓိအနေနဲ့ပရိက္ခမသမာဓိဥပါစာရသမာဓိအပ္ပနာသမာဓိလို့၃မျိုးရှိတာဖြစ်ပါအဲ့ဒီလို၃မျိုးရှိတဲ့အထက်မှာဒီမှာဥပါစာရသမာဓိလို့ခေါ်တာဖြစ်ပါဥပါစာရသမာဓိဆိုတာစံစိတ်ရဲ့အနည်းမှရှိတဲ့သမာဓိသမာဓိဆိုတာစိတ်ရဲ့တည်တည်ငြိမ်သက်မှုကိုဆိုခြင်းဖြစ်ပါအဲ့တော့တည်တည်ငြိမ်သက်မှုရဲ့ဆွမ်းအားတွေရလာတာနဲ့အများမိမိစိတ်ကတီတီလာတဲ့ငြိမ်သက်လာငြိမ်သက်လာရင်မမြင်ဘူးတဲ့အရာတွေကိုအမြင်ထူးအနေအဖြစ်မြင်တွေ့လာတတ်ပါလေအဲ့လိုတစ်ခုခုတွေးရှိလာပြီဆိုတဲ့အချိန်ကကျမှဝိပဿနာကိုးရတာဟာဆွဲမြဲတာဖြစ်ပါနမိတ်တွေမှမပေါ်ထင်သေးဘူးနဲ့အဲ့ဒီမှာဝိပဿနာကိုးတဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဝိပဿနာတရားစခန်းလောက်လေးတင်ရရရမယ်တရားစခန်းထွက်သွားရင်ဒီဝိပဿနာညာဘာမှမရှိတော့ဘူးအဲ့ကြောင့်မလို့အဲ့ဒီမှာအစဉ်အမြဲဝိပဿနာဉာဏ်တွေဖြစ်နိုင်စေဖို့ဆိုတာဩက္ကဟနမိတ်ဥပါစာရသမာဓိဆိုတဲ့အဲ့ဒီသမာဓိအရှင်းဖြစ်အောင်မိမိတို့အနေနဲ့အဲ့ဒီမှာဝင်လေထွက်လေကိုအာနာပါနသတိကမ္မထံကိုရှုပွားအားထုတ်ရတာဖြစ်ပါခုပြောသွားတဲ့နည်းဒီ၄နည်းဖြစ်ပါအဲ့ဒီ၄နည်းတက်ကနေမိမိနေရာနည်းကိုရှုပွားအားထုတ်ရမှာဖြစ်ပါအခြားခြားကမ္မထံတွေကမ္မထာနေတုံးကတော့ဦးဇင်းတို့လေးရက်လုံးလုံးဒီအဲ့ဒီမှာတစ်ခုစီတစ်ခုစီပြသွားတာဖြစ်ပါဒီမှာတော့ဦးဇင်းတို့အချိန်မရတာနဲ့ပဲအဲ့ဒီမှာတစ်ခါတည်းပေါင်းချုံပြီးတော့မှပေါ်ပြခြင်းဖြစ်ပါ လေးလေးနေရှိတဲ့အထက်မှာအဲ့ဒီမှာစတင်ပြီးတော့ရှုပွားတဲ့အချိန်မှာအဲ့ဒါကခဏနနီးသင်္ချာနဲ့ရေအတွက်မှတ်သားတဲ့နီးဒုတိယနီးကြတော့အဲ့ဒီမှာဖုဒနာနီးနာတိဖြားမှာတို့ထိပြီးတော့ဝင်ထွက်ဝင်သွားထွက်သွားတဲ့ထိုအနာဘာနာတိအဲ့ဒါကိုမြင်အောင်ကြည့်ရတာဖြစ်ပါတတိယနီးကြတော့အနုပန္ဒနာနီးအစအလယ်အဆုံးသုံးခုစလုံးကြည့်ရတာဖြစ်ပါအဲ့တော့ကဏနနီးပြီးတော့ဖုဒနနီးဆိုတဲ့အဲ့ဒီနီးမှတော့အတူအရှိဘဲတည်တာဖြစ်ပါဝင်သွားတဲ့လေတို့မန်းသည့်အရှိအရှိမန်းသည့်ထွက်သွားတဲ့လေတို့ဝင်တို့ထွက်တာတို့ဝင်တာရှိရှိထွက်တာရှိဝင်တာအဲ့ဒါကိုတည်ရမှာဖြစ်ပါအနုပန္နနနီးကြတော့အဲ့ဒီမှာဝင်လေထွက်လေကိုအစအလယ်ဆုံးသုံးခုစလုံးအစင်လျှောက်ပြီးတော့တည်နေတဲ့နီးကိုဆိုလိုတာဖြစ်ပါအဲ့ဒီနေ့သုံးနေ့ထွန်းကျင်ပြီဆိုတဲ့အချိန်ကကြတော့ယောဂီသူတော်ကောင်းအပေါင်းတို့အနေအဖြင့်မိမိတို့ရဲ့စိတ်ထဲမှာအဲ့ဒီမှာဝင်လေထွက်လေဟာအမတန်မှနှူးညံ့တိမ်မွေးပြီးတော့မှဖြစ်ပေါ်လာတဲ့အချိန်မှာအာယုန်ထုနမိတ်ထုတွေဖြစ်ပေါ်လာတတ်ပါအဲ့ဒီအာယုန်ကိုအခြေခံပြီးတော့လည်းပဲတချို့ကြတော့အဲ့ဒီမှာမလိုအပ်တဲ့အာယုန်နမိတ်တွေထင်လာတတ်ပါထင်လာတတ်တဲ့အနေထားဟာဘလို့ဖြစ်လာတတ်သလဲဆိုတချို့ယောဂီတွေကြတော့နာသမီးတွေနဲ့တွေ့သလိုလိုနာသားတွေနဲ့တွေ့ရသလိုလိုဖယားနဲ့ပဲတွေ့ရသလိုလိုစီတီပထိုးတွေဖူးမြင်ရသလိုလိုတလူထင်တတ်ပါတယ်တချို့ယောဂီများကြတော့မဟုတ်ပါဘူးဘလို့ထင်တတ်တယ်လဲဆိုတဲ့အခါတချို့ယောဂီတွေကြတော့အယူစုကြီးတွေလည်းမြင်တွေ့တတ်တယ်အတုပကောင်ကြီးပုံနေပွားနေတဲ့အရာတွေလည်းတွေ့တတ်ပါတယ်တချို့ပုံကိုယ်တွေကြတော့ခေါင်းပြခြေပြလက်ပြသွေးသံတရရဲနဲ့အဲ့ဒါတွေလည်းပဲတွေ့ရတာမြင်ရတာပါအဲ့ဒါလို့တချို့ပုံကိုယ်တွေလည်းပဲအမတန်ကြောက်စရာကောင်းတဲ့အာယုန်နမိတ်တွေဘီလူကြီးတွေတပည့်တွေတရေတွေအစရှိသည့်အချင်းစိတ်ထဲမှာထင်တတ်ပါအဲ့ဒါကတော့အပြင်ကလာပြီးတော့ပြတယ်လို့အဲ့ဒါလို့ယူဆတတ်ပါတယ်မဟုတ်ပါဘူးကိုယ်စိတ်ကနေကြည်လင်နေတဲ့အတွက်ကြောင့်သောသောကပြောခဲ့တဲ့ကလမုံလေးတွေကိုဉာဏ်နဲ့မြင်ရတဲ့အချိန်ခါမှာအမုံကလလေးတွေဘာနဲ့ဒူလိုက်တာလို့စိတ်ထဲမှာဆုံးဖြတ်လိုက်တာနဲ့တပြိမ်နက်ဒူလိုက်တာဆိုရင်ပုံတကယ်ပေါ်သွားတာဖြစ်ပါအဲ့တော့ပုံတကယ်ပေါ်နေတဲ့အရာကိုအပြင်းမှပေါ်တဲ့အပြင်းအလို့ထင်းနေတယ်မဟုတ်ပါဘူးတွင်းထဲကကိုယ်စိတ်ကနေထင်လိုက်တာဖြစ်ပါဒါကိုအထုသတိပြုရမှာဖြစ်ပါတယ်တချို့ယောဂီတွေအဲ့ဒါကိုကြိုတင်ပြီးသိမထားဘူးဆိုရင်စိတ်ထဲမှာလန့်ချန်ပြီးတော့မှဆိုင်အနောက်ဆက်ဖြစ်ပြီးတော့မှဓမြူဓမီထိုက်လန်းလန်းဖြစ်သွားတတ်ပါတယ်။ဒါကြောင့်အဲ့ဒါတွေပေါ်ထင်လာခဲ့မယ်ဆိုရင်တော့သူယောဂီသူတော်ကောင်းအပေါင်းတို့အဲ့ဒါဟာအာယုံမာလို့ဆိုလို့ရပါတယ်။အဲ့ဒီဟာကိုသွားရှုလို့မရပါဘူး။ဒါကဘာလို့လဲဆိုရင်ကိုယ်စိတ်ထဲမှာထင်လို့ဖြစ်ပေါ်လာတဲ့အရာ။အဲ့ဒီအာယုံဟာတစ်ခါပေါ်ပြီးရင်လည်းနောက်ထပ်မပေါ်တတ်ပါဘူး။ထပ်ထအခါခါပေါ်နေတာတော့မဟုတ်ဘူး။ဒါကြောင့်သူ့ကိုအာယုန်နမိတ်အနေအချင်းဝိပဿနာရှုလို့လည်းမရဘူးတမာတိတည်ထောင်လို့လည်းရတဲ့အရာမဟုတ်တဲ့အတွက်သူ့နောက်ကိုမလိုက်ရပါဘူးဖယားလို့ထင်ပေမဲ့လို့အတွင်းထဲကသဒ္ဓါစိတ်အားဆွမ်းအားကြောင့်ဖယားကိုချီညိုတဲ့စိတ်ကြောင့်အဲ့ဒီမှာဖယားပုံပေါ်ချင်းဖြစ်တယ်တကယ်တော့အဲ့ဒါဘာမှမဟုတ်ပါဘူးအတွင်းထဲကနေပြီးကိုယ်စိတ်ကူးကနေပြီးဘာနဲ့ဒူလိုက်တာဆိုအဲ့ဒီပုံဘာပုံဆိုပြီးတော့ဖြစ်သွားထူးသဖြင့်တော့သဒ္ဓါတရားရှိတဲ့ပုဂ္ဂိုလ်တွေကနေပြီးတော့မှအဲ့ဒီမှာဖယားဘုံနေနာသားဘုံနေဒီလိုဘုံကြီးဘုံရဟန်းသံဃာဘုံနေပေါ်တတ်တာဖြစ်ပါအဲ့တော့တောသားစီရှိတဲ့ပုဂ္ဂိုလ်တွေချက်တော့ခေါင်းပြခြေပြလက်ပြသွေးသံတရေရဲနဲ့မြင်တွေ့ရတတ်ပါရာဟစီရှိတဲ့ပုဂ္ဂိုလ်တွေချက်တော့အတုပမသားတွေအဲ့ဒီမှာဗာနဲ့ပုတ်ပွားနေတဲ့အလောင်းတွေအဲ့ဒါတွေကိုမြင်တွေ့ရတတ်ပါလေကုစီရဲ့အလိုက်ဖြစ်ပေါ်နေတဲ့အရာအဲ့ဒီနောက်ကိုမလိုက်ပါနဲ့အဲ့ဒါကိုအဟုတ်မထင်ပါနဲ့အဲ့ဒါကတော့အထုသတိပေးလို့ပါအဲ့ဒီနောက်ကိုမလိုက်ပဲနဲ့အဲ့ဒီပုံတွေကိုဖျက်ချပြီးတော့မှဘယ်ပုံဝဲလာလာဖယားပုံဝဲဖြစ်ဖြစ်တခြားပုံဝဲဖြစ်ဖြစ်ဘယ်ပုံဝဲလာလာအဲ့ဒီမှာအကုန်လုံးဖျက်ချမှာဖြစ်ပါဖျက်ချပြီးတော့အဲ့ဒီမှာဝင်လေထိထွက်လေထိကိုပြန်ပြီးတော့ရှုပွားအားထုတ်အောင်မှာဖြစ်ပါအဲ့ဒါလို့အားထုတ်ခြင်းဖြင့်ဒီဝင်လေထိထွက်လေထိကိုရှုပွားအားထုတ်ရင်းအားထုတ်ရင်းကနေပြီးတော့မှစိတ်တွေကိုတည်ကြည်ငြိမ်သက်လာပြီးဆိုတဲ့အခါကျတော့ဝင်လေထိပ်ပြက်ထွက်လေထိပ်ပြက်လို့ဒီလိုရှုကြည့်ရတာဖြစ်ပါဒီနေရာမှာကွဲကွဲပြားပြားနားလည်ရမှာကစိတ်တဏှုပတနာကိုရှုပွားတဲ့ပုံကိုယ်လေးချက်တော့ထိဆိုတဲ့စကားလုံးမသုံးရပါဘူးတိဆိုတဲ့စကားလုံးအသုံးပြုရတာဖြစ်ပါစတင်ပြီးတော့သမာဓိတည်ထောင်တဲ့အပိုင်းမှာသူတို့ကောင်းအပေါင်းတို့အနေအချင်း ိတ်ဓာတ်ဥပဒနာနဲ့ရှုဝါနေတဲ့ပုံကိုယ်တွေလည်းရှိပါတယ်အဲ့ဒီပုံကိုယ်လည်း15မိနစ်မိနစ်20လောက်တော့တမာတိယူရတာဖြစ်ပါတမာတိယူရတဲ့အခါမှာထိဆိုတဲ့စကားလုံးကိုမသုံးဘဲနဲ့တိဆိုတဲ့စကားလုံးကိုအသုံးပြုမှမာရောက်တာဖြစ်ပါဝင်လေထွက်လေကလေးကနေပြီးတော့မှရှုပွားကလေးကနေပြီးတော့တိကျသေးချဖို့လိုအပ်ပါလေကာယကတာသတိလို့ဆိုရတယ်အဲ့ဒီမှာဒီသတိပဋ္ဌာန်၄ပါးထဲမှာကာယ ानु ပတ္တနာသတိပဋ္ဌာန်ကိုရှုပွားကြမဲ့ပုဂ္ဂိုလ်ယုတ်တရားကိုရှုပွားအထောက်ကြမဲ့ပုဂ္ဂိုလ်တွေချက်တော့အဲ့ဒီမှာဝင်လေထီးထွက်လေထီးလို့ဒီလိုရှုပွားအထောက်ရတာဖြစ်ပါထီးဆိုတဲ့စကားလုံးတွေခေါ်တတ်မဟုတ်ပါဘူးတည်ပြီးမှမိမိတို့ရှုပွားတဲ့အချိန်မှာတည်ပြီးတော့မှနှလုံးသွင်းရမှာဖြစ်ပါတယ်မတည်ဘဲနဲ့နှလုံးမသွင်းရပါဘူးထီးပါဘူးထီးတယ်လဲဆိုတဲ့အခါနာသီးဖြားမှရှိတဲ့ယုတ်တရားရဲ့အပေါ်မှာဒီဝင်လေကနေပြီးတော့ဒုတိဒုတိတဲ့သဘောကိုဆိုလိုခြင်းဖြစ်ပါထွက်တဲ့လေထွက်သွားတဲ့အချိန်မှာအဲ့ဒီထွက်တဲ့လေကိုနာသီးဖြားဒုတိဒုတိဒုတိသွားတာကိုသိအောင်ခယူးစိုက်ပြီးကြည့်ရပါလေအောင်မယ်ကြည့်လို့သိလာပြီဆိုတဲ့အချိန်ကမှမရမှာဖြစ်ပါတယ်အဲ့ဒီနှလုံးသွင်းရမှာဖြစ်ပါတယ်အဲ့တော့နှလုံးသွင်းရမသိဘဲနဲ့နှလုံးသွင်းရတာတော့အတိတ်ပဲမရှိပါဘူးကိုလုံးတဲ့အလုပ်ဘာလုံးနေတာလဲလို့ကိုတင်ညာနဲ့ရှင်းရှင်းလင်းလင်းသိမှာဖြစ်မယ်အကြီးကြီးတဲ့အတိတ်ကကြာတာဒါကတော့ဗာလဲဆိုတရားလုံးအထောက်တဲ့ဆိုတာဟာအမြင့်ဆုံးသောဉာဏ်ဖြစ်ဖို့ကဘာမှာအမြင့်ဆုံးဉာဏ်ဖြစ်ပါလေဒီဝိပဿနာဉာဏ်တို့မဉာဏ်ဖူဉာဏ်တို့ဆိုဘယ်နည်းပညာနဲ့မှမတူပါဘူးအရှင်းအမြင့်ဆုံးသောပညာကိုရယူဖို့ဆိုတာကအခြေခံနည်းစနစ်ပြည်ပြင်းမှဖြစ်တာဖြစ်ပါလေတာမန်နဲ့မရနိုင်ပါဘူးအဲ့ဒါကြောင့်မလို့အဲ့ဒီနည်းစနစ်ချပြီဆိုရင်လည်းအခက်အခဲအလောက်မရှိပါဘူးလေ့ကျင့်နိုင်ဖို့စွမ်းအားပဲလိုတာဖြစ်ပါလေလေ့ကျင့်တဲ့အချိန်မှာစနစ်ကျဖို့လိုအပ်ပါတယ်။သူအစဉ်စီးစနစ်ကိုပြည်ပြင်းမှအတိအကျမှသိချာမှစီးစနစ်ကိုပြည်ပြင်းတိကျသိချာတဲ့ဆိုရင်လည်းပဲအခက်အခဲအဲ့ဒါလောက်မရှိပါဘူး။လွယ်လွယ်ကူကူလေးနဲ့သိနိုင်တာဖြစ်ပါ။အဲ့ဒီတော့နားလည်ထားမှကအဲ့ဒီမှာဘယ်လုံးမျိုးမဆိုစတင်ပြီးတော့အားထုတ်တဲ့အချိန်မှာတော့တိတိကျကျဖြစ်ဖို့ဆိုတာဆွဲဆွဲမြဲမြဲလုပ်မှတိတိကျကျပြီးပြီးပြင်းပြင်းဖြစ်လာနိုင်စရာအကြောင်းရှိပါလောက်တဲ့အခါမှာအခက်အခဲအများကြီးရှိတယ်။ခက်ခဲရင်အများကြီးတွေ့ရမှာဖြစ်ပါတယ်။ကဘာပေါ်မှာခက်ဆုံးသောအလုပ်ဟာဘာလုပ်လဲ။ဝိပဿနာရှုဖို့အားထုတ်တဲ့အလုပ်ဟာခက်ဆုံးလုပ်ပဲဖြစ်ပါတယ်။တိထက်ခက်တဲ့အလုပ်ဟာဘယ်အလုံးမှမရှိတော့ပါဘူး။ဒါပေမဲ့ဤပညာတွေကျွမ်းကျင်လို့နိုင်နှင်းသွားပြီဆိုရင်တော့ဒီနေ့ဟာအလုပ်ထဲမှာဒီအလုပ်ဟာအလွယ်ကူဆုံးသောအလုပ်ဖြစ်သွားပါတယ်။ထမင်းစားရတာထက်လည်းလွယ်ပါတယ်။ကိုယ်ရဝါရတာထက်လည်းလွယ်ပါတယ်။အဲ့တော့ဤပညာတွေပြည့်စုံသွားရင်လွယ်လွယ်လေးဖြစ်သွားရှိတာလေးထိမ့်ပြီးကြည်ပြီးသိနေုံလေးပဲဒီထက်ဘာမှမဟုတ်ထမင်းစားတာကမှအဲ့ဒီမှာခွန်နေရသေးတယ်ဝါနေရသေးတယ်မျိုးနေရသေးတယ်ဟီးရသောက်ရသေးတယ်ဟင်ကျော်ယူရသေးတယ်အဲ့တော့အလုပ်တွေရှုပ်နေသေးတယ်ဒီမှာရှိတာသိလေးသိနေုံလေးပဲအဲ့တော့အဲ့ဒါလို့လွယ်လွယ်လေးဖြစ်ဖို့အရေးအတွက်ဒီအခက်ခဲတွေအများကြီးရင်ဆိုင်ကြော်ဖြတ်ပါအဲ့တော့ခက်ဆုံးတဲ့ဒီအလုပ်ပဲလွယ်ဆုံးတဲ့ဒီအလုပ်ပဲခက်ဆုံးဆိုတာခက်ဆုံးကနေစရတဲ့အလုပ်ဖြစ်ပါအဲ့တော့ခက်တယ်ဆိုတာကိုတိုင်ကနေသိနေတယ်ဖြစ်ပါအဲ့တော့ခက်နဲ့တွေ့ရင်နောက်ဆုတ်ကိုမကြိုးစားပါနဲ့အဲ့တော့အတိညာတိအတိဖြစ်ပေါ်လာအောင်စီစီဆတ်ဆတ်လေးလာသုံးတာအကဲခံပြီးတော့မှအဲ့ဒီအခက်ခဲကြတဲ့ကနေအတိညာကိုနိုင်ပြီးတော့ယူတတ်အောင်လာဖြစ်ပါတယ်နဲ့နေဆုံးတော့အတိညာဆိုတာပေါ်ပေါ်ထင်ထင်ရှိနေတာမျိုးမဟုတ်ပါဘူးအခက်ခဲကြတဲ့မှာနှိပ်ယူနေတဲ့စွာအားရှိရပါမယ်။အဲ့တော့မြင်းမြဲမှထားရပါမယ်။နဲ့နဲ့နဲ့နဲ့သိချင်တယ်။နဲ့နဲ့ဆုံးတော့အတိညာတိအခက်ခဲတဲ့မှာပဲရှိတာဖြစ်ပါလေ။အဲ့တော့နဲ့နဲ့ဆုံးတော့အတိညာကိုရချင်တယ်ဆိုရင်အခက်ခဲကိုကြော်ဖြတ်ရမယ်ဖြစ်ပါ။အခက်ခဲရဲ့အဆုံးမှာအတိညာအဲ့တွေဖြစ်ပါဖြစ်ပေါ်လာနေတာဖြစ်ပါလေ။ဒါကြောင့်တို့ယောဂီသူတော်ကောင်းအပေါင်းတို့ခုစတင်ပြီးတော့လေ့ကျင့်နေရတဲ့အခါမှာကဲဆုံးမဲ့ဖြစ်ပါလေခြင်းဖာမြိုင်းလွယ်သွားမှာပါဒီလိုကြည့်အစဉ်အမြဲခက်ခဲနေတယ်လို့တော့မယူဆလိုက်ပါနဲ့အဲ့တော့ယောဂီသူတော်ကောင်းအပေါင်းတို့ခုပြောတဲ့အတိုင်းခုပြောခဲ့တဲ့အပြီးတွေအပိုင်းတွေကိုပြန်လည်ပြီးတော့သုံးသပ်ကြည့်မယ်ဆိုရင်အာနာပါနရှုပွားတဲ့နေ့ကိုပြောတာဖြစ်ပါအာနာပါနရှုပွားတဲ့အမှာဖုဒနာနေ့နောက်ပြီးတော့မှဗာလဲအော်စတင်ပြီးတော့ရှုပွားတဲ့အချိန်မှကဏနာနေ့ဖုဒနာနေ့ဌာပနာနေ့အနုပန္ဒနာအနုပန္ဒနာနေ့ဌာပနာနေ့ဆိုတဲ့ဝင်လေထွက်လေကိုသင်္ချာနဲ့ရေးတွက်မှတ်သားတဲ့နေ့နာသီးချမှာထိထိသွားတာကိုသိတဲ့နေ့ တို့အရှိဦးတည်တဲ့နေ့နောက်ပြီးတော့အစလဲဆုံးသုံးမျိုးစလုံးတည်တဲ့နေ့နှုညံသိမ်မွေးထွက်အောင်ရှုကြည်ပွားများအားထုတ်ရတဲ့နေ့ဆိုတဲ့အဲ့ဒီနေ့သုံးနေ့ရှိတဲ့အထက်မှာမိမိတို့နေရနေ့ကိုနေရနေ့ကိုရှုတည်ပွားများအားထုတ်ရမှာဖြစ်ပါတယ်အဲ့တော့ဖြစ်ဖြစ်မြင်နေကြပြီးတဲ့ပုံကိုယ်တွေကြတော့မိမိတို့ရှုတည်နေကြတဲ့အတိုင်းပဲဖြစ်ဖြစ်ဖြစ်ဖြစ်ပဲရှုကြည်ရမှာဖြစ်ပါထင်ထင်ရှားရှားဖြစ်ပေါ်လာရင်တော့ဒုက္ခလို့ရှုပွားလို့ရပြီဖြစ်ပါအဲ့တော့ဖြစ်ဖြစ်မမြင်ကြသေးတဲ့ပုံကိုယ်တွေကြတော့အဲ့ဒီမှာဝင်သွားတဲ့လေဝင်သွားတဲ့အချိန်မှာကြည်လဲကြည်ရမယ်တည်လဲတည်ရမယ်မလဲမအားမှာဖြစ်ပါကြည်တိမှဆိုတဲ့သုံးချက်တစ်ထပ်ထဲကြရမှာဖြစ်ပါကြည်လို့တည်လာတယ်စတင်ပြီးတော့မမလိုက်ပါနဲ့အောင်နှလုံးမသွင်းပါနဲ့အောင်တည်ပြီလားမတည်ဘူးလားလို့အခက်ခတ်လဲအောင်နာသီးဖြားလေးကနေပြီးတော့မှအဲ့ဒီမှာဝင်လေကထိခိုက်ပုတ်တိုက်သွားတာကိုတည်ပြီဆိုရင်ဝင်လေထိဒီလိုရှုပွားမှာဖြစ်ပါထွက်သွားတယ်လေနာသီးသားမှာထိခိုက်ဖို့တိုက်သွားတာကိုတည်သွားပြီဆိုရင်ထွက်လေထိဒီလိုရှုပွားမှာဖြစ်ပါဒါဆိုရင်ဝင်လေထိထွက်လေထိဝင်လေထိထွက်လေထိအဲ့ဒီထက်ပိုပြီးတော့အစွမ်းနိုင်မယ်ဆိုရင်တော့ဝင်လေထိပြည့်ထွက်လေထိပြည့်ဝိပဿနာကူးတဲ့အချိန်လွယ်ကူစေဖို့မိမိနိုင်နေမယ်ဆိုရင်ဒီနေ့တနည်းနည်းကိုအသုံးချကြည့်ရမှာဖြစ်ပါတယ်အဲ့တော့ဝင်လေထိထွက်လေထိလို့ဖြစ်စေဝင်လေထိပြည့်ထွက်လေထိပြည့်လို့ဖြစ်စေဒီအတိုင်းပဲဆက်လက်ပြီးတော့ရှုပွားအားထုတ်ကြပါစို့